လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကိုယ်စားလှယ်တွေနဲ့ဇူလိုင်လ9ရက်ကြာသပတေးနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံဆွေးနွေးပြီး7ရက်နဲ့9ရက်နေ့တွေမှာတော့ညဉ့်ဉန်းရေးဆွေးနွေးမှုအဖွဲ့နဲ့ဆွေးနွေးခဲ့တာပါစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံစဉ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို LDU ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်တကယ်တော့ဒီတကယ်ရှိမှတဲ့ Federal စနစ်ကိုသွားမယ်ပေါ့နော်ကျွန်တော်တို့ခဲ့မှာပြောပြတာတော့အားလုံးပါဝင်တဲ့သူစုဆွေးနွေးဖြစ်လာအောင်လုပ်ချင်တယ်ပေါ့ပါဝင်သိပါဝင်ထိုက်တဲ့သူပါဝင်လာအောင်ဖြစ်စီချင်ပါတယ်ပေါ့တော့နောက်တစ်ခုကတိုင်းတာလက်နဲ့ကြိုင်ပြီးအပြည့်မရတော့ကိုလို့အတူတကွဆွေးနွေးပြီးမှစပေါ်တော့မှသူစုဆွေးနွေးအဖြစ်ရှာတဲ့အဲ့လိုမျိုးဖြစ်စီချင်တယ်ပေါ့တော့နောက်ပြီးတော့ဒီလူသားချင်းဆန္ဒထောက်ထားတဲ့အကူအညီပတ်သားစီမရှိဆောင်ရည်ပြင်မှာဘူးဘောနော်အဲ့ဒါလည်းဆွေးနွေးခဲ့တယ်
။ညဉ့်ဉန်းရေးဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးခြင်းမှာတော့အဓိက27ရာစုပင်လုံကချမှတ်ထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း123ပါအချက်တွေကိုရှင်းလင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။စစ်ကောင်စီဘက်ကတော့ရခိုင်တိုင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးစဉ်ကအတိုင်းပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စညဉ့်ဉန်းရေးနဲ့ဒေသတွင်းဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကို LDU ကအထွေထွေအတွင်းမူကြာစောလမွန်တွဲဘက်အတွင်းမူနဲ့ကြာယာကုတ်ဘူအလုံးမှုဆောင်ကော်မတီဝင်ကြာဖူးတို့တက်ရောက်ခဲ့တာဖြစ်ပါတယ်။ဥက္ကဋ္ဌကြာခွန်စာနဲ့ဒုဥက္ကဋ္ဌကြာဟားကတော့စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတက်ရောက်တဲ့ LDU ကိုယ်စားလှယ်အဖွဲ့ကိုအတိမတ်မပြူချောင်းနဲ့အဖွဲ့အစည်းကထုတ်ပယ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ် LDU ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်အကြားသဘောထားကွဲပြားမှုတွေကိုလက်ရှိပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ
်ဒီဒေတာမှပြောရောက်လို့ရှိဟိုကဒီထက်ဟောပြားရှိနေနေမှာဒီလိုမျိုးဝင်ဝါဒကွဲပြားမှသူကွဲတာတော့မဖြစ်စီရှိဘူးပေါ့နော်ဒီလိုပဲဖြစ်ဖြစ်ချင်းချင်းလုံးလုံးနဲ့ဖြစ်စီခြင်းနဲ့ပါဖြစ်လဲညော့လောက်ကလူကြီးလည်းမဲတယ်သူစီဖြစ်စီခြင်းနဲ့အဲ့ဒါကြောင့်ကြည့်ပြရတော့မိမှာပါလို့
လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီတာမြစ်က LDU အနေနဲ့အဖွဲ့အစည်းရဲ့မူဝါဒစီမင်းစည်းကမ်းကိုအခြေခံပြီးနှစ်ဖက်ပြန်လည်ဆွေးနွေးဖို့လိုမယ်လို့ရှုမြင်ကြောင်းပြောပါတယ်ဒါအပြင်အဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်ချရမှာလူမှုသဘောထားကိုရယူတင်ကြောင်းလဲအခုလိုဆက်ပြောပါတယ
်ဒီသမမြင်လာတော့အနာဟုတိုင်းရင်းသားတွေရဲ့အကျိုးအတွက်လုပ်နေရဆိုလို့ရှိရင်ပေါ့ဒါလားလူစုတွေရဲ့သဘောထားဆန္ဒတွေလည်းယူတင်တယ်လို့သမတော့မြင်တယ်ပေါ့လို့ဒီမျိုးဆုံးဖြတ်ချက်ကြီးကြီးမားမားထားအဲ့လိုမျိုးနေမှာပေါ့အာဒါလူစုတွေရဲ့ဇာတိအဖွဲ့အစည်းတွေရဲ့ရှိတယ်ပေါ့လူချင်းချင်းတိုင်းတာရှိတယ်ဘာသာရေးအဖွဲ့အစည်းလည်းရှိတယ်အမျိုးသမီးအဖွဲ့အစည်းလည်းရှိတယ်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းပေါ့နော်လူမှုအဖွဲ့အစည်းတွေလည်းရှိရဲ့ဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့သဘောထားတွေပေါ့နော်ကြာကြီးတဲ့လေဒီမှာတော့မြင်လေ
လောလောဆယ်မှာတော့စစ်ကောင်စီရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့တိုင်းသားလက်နက်ကိုင်10ဘွဲ့ကစည်းရင်းပေးတာပြီး9ဘွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်ဆွေးနွေးဖို့ကြံရှိနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့စစ်ကောင်စီကြားမှာတော့တပ်စခန်း3ခုနေရာရွှေ့ပြောင်းပေးရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာမပြေမလည်ဖြစ်နေတာတွေရှိနေတာကြောင့်ဆွေးနွေးပွဲဖြစ်မဖြစ်ကတော့မရေမရာရှိနေစေဖြစ်ပါလေခင်ဗျာ